ယူကရိန်းစစ်ဖြစ်တဲ့အချိန်ကမ္ဘာနေရာအတော်များများမှာလှုပ်လှုပ်ရှားရှားဖြစ်ပြီးတော့တူးချင်းယူကရိန်းကိုသွားပြီးတော့စစ်တိုက်မယ်လို့ပြောဆိုလှုပ်ရှားမှုတွေရှိလာကြပေမဲ့တကယ်လက်တွေ့မှာတော့ထင်သလိုမဟုတ်ပဲနဲ့ယူကရိန်းနိုင်ငံကနိုင်ငံတကာတိုက်ခိုက်ရေးသမားတွေဝင်ရောက်မှုကအတော်နည်းခဲ့ပါတယ်။1980ခုနှစ်ကာလအာဖဂန်နစ္စတန်မှာဖြစ်ခဲ့သလိုနောက်ဆီးရီးယားပြည်တွင်းစစ်ကာလမှာဖြစ်ခဲ့သလိုနောက် IS အစိုးရအဖွဲ့ခေါင်းဆောင်ထားချိန်မှာဖြစ်ခဲ့သလိုဖြစ်မလာတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံတကာကလာတဲ့တိုက်ခိုက်ရေးသမားတွေကိုယူကရိန်းအစိုးရကအသေးချာစစ်လက်ခံလို့ပါနိုင်ငံတကာကနေပြီးတော့တူးချင်းလာရောက်ကူညီမဲ့သူတွေကိုယူကရိန်းအစိုးရကအဆင့်တွေတတ်မှတ်ပြီးတော့စီစစ်လက်ခံမှုတွေလုပ်ပါတယ်။အစိုးရမှုတံပြန်ရေးအဖွဲ့တစ်ခုရဲ့လေးလာချက်အရဆိုရင်တော့ယူကရိန်းကိုနိုင်ငံခြားကလာတဲ့တိုက်ခိုက်သမားအရေအတွက်အတိအကျမသိရပြီးမဲ့ယာကရန်းကနေပြီးတော့ထောင်ထဲလောက်ပဲရှိမယ်လို့ခန့်မှန်းပါတယ်။ယူကရိန်းတန်ယုံကနေပြီးတော့ AP သတင်းဌာနကိုပြောဆိုချက်အရဆိုရင်တော့ယူကရိန်းကိုလာမဲ့အမေရိကန်နိုင်ငံသား6000လောက်စီးရင်ပေးသွင်းထားပြီမဲ့လေယူကရိန်းအစိုးရကစစ်ဆေးမေးမြန်းမှုတွေမလုပ်ခင်မှာပဲတဝက်လောက်ဟာပယ်ချခံခဲ့ရတယ်လို့ဆိုပါတယ်အဲ့ဒီကတဝက်လောက်မတ်လဆိုးပိုက်မှာလူသစ်စုဆောင်မှုစီးရင်တဲ့ကိုဝင်ခဲ့ပြီမဲ့ဒီကနေ့နောက်ဆုံးမှာတော့လူတရာကိုပဲလက်ခံခဲ့တယ်လို့တန်ယုံတောင်ရှိသူတွေက AP သတင်းဌာနကိုဖြေကြားခဲ့ပါတယ်နိုင်ငံခြားကကူမဲ့လူတွေအလာနှဲသွားတာနောက်အကြောင်းအရာတစ်ခုကတော့အယူဆရေးရာကြောင့်လို့သူတည်တည်တွေကသုံးသပ်ပါတယ်အာဖဂန်နစ္စတန်ဆီးရီးယား IS2 မှာဖြစ်ခဲ့တာတစ်ခုကဘာသာရေးအစွန်းရောက်ယူဆကြောင်းလို့သုံးသပ်ပါတယ်။ယူကရိန်းစစ်အစောပိုင်းတုန်းကလူဖြူကြီးစိုးရေးယူဆနဲ့ယူကရိန်းစစ်မှာဝင်ဖို့စိတ်ဝင်စားကြပြီမဲ့နောက်ပိုင်းလက်ရှိဖြစ်လာတဲ့အခြေအနေပေါ်မှာဒီယူဆတွေအားမကောင်းတာကြောင့်လဲယူကရိန်းကိုတွားပြီးစစ်ကူတိုက်မဲ့နိုင်ငံခြားတိုက်ခိုက်သမားတွေထင်သလောက်မရောက်တဲ့အပေါ်သူတည်တည်တွေကသုံးသပ်ထားကြပါတယ်။